အန်ဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းဆိုမှုအရဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဇနီးဖြစ်သူဒေါက်ခင်မင်းမိကျွဲကဒေါက်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂတိလိုက်စားမှုတွေအတွက်ကြားနာပွဲမှာဒီကနေ့ထွက်ဆိုခဲ့ပါတယ်။အာဂတိလိုက်စားမှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာဆစ်ဆင်းနေတာမှဒီနေ့နိုဝင်ဘာ12ရက်နေ့မှာဒေါက်ခင်မင်းမိကျွဲကအမှုတစ်ခုအတွက်စစ်ကောင်စီဘက်ကတရားလိုတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာပါ။ခင်မုံဖြစ်သူတောင်းဆိုမှုကြောင့်ဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဒေါက်ခင်မင်းမိကျွဲကပြောပေမဲ့ဒါတွေကိုဘယ်လိုရခဲ့တယ်လဲဘယ်နေ့ကစီစဉ်ပေးခဲ့ရတာလဲဘယ်နေ့ဘယ်နေရာဘယ်အချိန်မှာပေးခဲ့ရတယ်လဲဆိုတာကိုတော့တက်တည်ပြနိုင်ခဲ့ခြင်းမရှိဘူးလို့စုံစမ်းသိရပါတယ်ဒေါက်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုတာမှလည်းသူကိုယ်တိုင်လိုက်သွားခဲ့တာမဟုတ်တဲ့အတွက်မသိဘူးလို့တရားခွင်မှာပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကနေဒေါက်ခင်မင်းမိကျွဲတရားလိုတက်တဲ့အဖြစ်ထွက်ဆိုဖို့အရင်ယုံချင်းတွေတုန်းကဆင့်ခေါ်ခဲ့ပေမဲ့လာရောက်ခဲ့ခြင်းမရှိပါဘူးအခု၄ကောင်းမြောက်ဖြစ်တဲ့ဒီကနေ့ယုံချင်းကြမှာလာရောက်ထွက်ဆိုတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေဘလို့တုံ့ပြန်မေးခွန်းတွေမေးခဲ့တယ်လဲဆိုတာကိုတော့မသိရပါဘူးနေပြည်တော်ကလာတဲ့သတင်းတွေအရဒီနေ့အထူးတရားရုံးမှာဒေါက်ဆန်းစုကြည်အပေါ်ဆွဲထားတဲ့အာဂတိလိုက်စားမှု၄ခုတွေကလာရောက်တော့စိုက်ပျောသမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်အောက်ခိလိုက်စားရတဲ့ဆိုတဲ့အမှုကိုလည်းကြားနိုင်ခဲ့ပါတယ်ဒီအမှုအတွက်မြေပြည်တော်လူမှုဖူလုံရေးကော်မတီကတာဝန်ရှိသူတို့စစ်ကောင်စီဘက်ကတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာကိုစစ်ဆေးကြားနာခဲ့တယ်လို့သိရပါတယ်အောက်ခိလိုက်စားမှု၄ခုမှာကျန်တဲ့2ခုအတွက်စစ်ကောင်စီဘက်ကတက်တဲ့တွေရောက်လာတဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးနောက်တစ်ခါရုံချင်းဖြစ်တဲ့နိုဝင်ဘာ19ရက်နေ့ကျရင်တော့ဦးဖြိုးမင်းသိန်းကဒေါက်ဆန်းစုကြည်ကိုရွှေချောင်းနဲ့ဒေါ်လာတွေပေးတယ်ဆိုတဲ့အမှုအတွက်တရားလိုဘက်ကနောက်ထပ်တက်တဲ့တယောက်တင်သွင်းထားတယ်လို့သိရပေမဲ့ဘယ်သူဆိုတာကိုအတိအကျမသိရသေးပါဘူးဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရလို့ပုံမှန်144နဲ့အမိန့်ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲအသေးစိတ်ကိုတော့မေးမြန်းနိုင်ခြင်းမရှိပါဘူးရှင်